မောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ပရက်ဆိုဟွန်းဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့သုံးရက်ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့တနင်္လာနေ့မှာစတင်မှာပါအဖွဲ့ဝင်မြန်မာနိုင်ငံမှာဆက်ရနာသိမ့်မှုကြောင့်ရေဆိုင်နေရတဲ့အကျက်အတဲကိုဖြည့်ရှင်းဖို့လက်ရှိအလှည့်ကျအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ကြိုးပမ်းမှုအစိတ်ပိုင်းတစ်ခုအနေနဲ့အခုလိုမြန်မာနိုင်ငံကိုတွားရောက်တာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဖြစ်ပထမဆုံးချိန်တွားရောက်မဲ့ခီးစဉ်အတွင်းစစ်ကောင်စီနဲ့အတိုက်ခံတွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်စတင်နိုင်ဖို့ရည်ရွယ်ထားပါတယ်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်ကကတိပေးထားတဲ့အတိုင်းမြန်မာနိုင်ငံမှာပြစ်ခတ်တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့ဆိုတဲ့အချက်ကိုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အကောင့်ထဲပေါ်ဆောင်ရွက်လိုတယ်လို့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်ပရက်ဆိုဟွန်ကပြောပါတယ်သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့အင်အားစုအလုံးရဲ့ထိန်းချုပ်ကန့်သတ်မှုတွေအဆုံးသတ်ဖို့အတွက်အခြေအနေကောင်းတွေဖန်တီးဖို့ရည်ရွယ်ထားကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချမ်ဆွန်ဝိုင်းကပြောပါတယ်။ဒါပေမဲ့လည်းမက်ရှ်လ21ရက်နေ့ကနေ23ရက်နေ့အထိခီးစဉ်တွင်ဘသူတွေနဲ့ဘလို့တွေ့ဆုံဖို့ရှိတယ်လဲဆိုတာကိုတော့ပြောကြဖို့အချိန်မတန်သေးဘူးလို့သူကဆိုပါတယ်။ပရက်ဆိုဟွန်ရဲ့ခီးစဉ်တွင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီဘက်ကကြေညာထားပါတယ်